EU ကနေဗြိတိန်နှုတ်ထွက်ဖို့ဝန်ကြီးချုပ် Theresa May တင်သွင်းတဲ့ Brexit သဘောတူညီမှုကိုအင်္ဂါနေ့ညကဗြိတိန်လွှတ်တော်မှာမဲခွဲဆုံးဖြတ်ရမှာအပြတ်အသတ်ရှုံးနေပြီးတော့ပယ်ချခံခဲ့ရပါတယ်။ဝန်ကြီးချုပ် May အနေနဲ့နောက်သဘောတူညီမှုအသစ်ကိုတင်သွင်းဖို့တော့တနင်္လာနေ့အထိအချိန်ရမှာပါ။အင်္ဂါနေ့ကမဲခွဲဆုံးဖြတ်ပြီးရှေ့ဆက်လုပ်ဖို့လွှတ်တော်မှာဝန်ကြီးချုပ်ကဘလို့တုံ့ပြန်ခဲ့တယ်လဲအတိုက်ခံပါတီဘက်ကတော့အစိုးရအပေါ်အယုံကြည်မရှိအဆိုတင်သွင်းဖို့ဆန္ဒရှိနေတာတွေ့ရပါတယ်အကြောင်းစုံကိုဒေါ်လာလာတန်းကပြောပြမှာပါရှင
် The eyes to the right 202 the nose to the left 432 so the nose have it
ဟုတ်ပါမေ202မေကန့်ကွယ်မေ430နှမေနေပြိရှာလွှတ်တော်အမတ်တွေကဝင်ကြီးချုပ်ထရီဇာမေးရဲ့ EU ကနေဗြိတိန်ခွဲထွက်တဲ့ Brexit သဘောတူညီမှုကိုပယ်ချတဲ့အကြောင်းအခုလိုလွှတ်တော်တာဝန်ခံကအင်္ဂါနေ့ညကကြေညာသွားခဲ့တာပါ။ဒါဟာ95နှစ်တာခေတ်သစ်ဗြိတိရှသမိုင်းမှာအစိုးရတရားရဲ့လွှတ်တော်မှာအဆိုးဆုံးဆုံးရှုံးမှုလို့လဲဆိုပါတယ်။ဝင်ကြီးချုပ်ထရီဇာမေးရဲ့ Conservative Party ဝင်လွှတ်တော်အမတ်တွေဖြစ်တဲ့ Brexit ကိုထောက်ခံခဲ့ကြသူတွေရော EU မှာဆက်လက်ပါဝင်လိုကြသူတွေရောဒီသဘောတူညီမှုကိုကန့်ကွက်ရမှာပါဝင်ခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်လဲ1983ခုနှစ်ကစတင်ဝင်ခဲ့တဲ့ EU ကနေဗြိတိန်နှုတ်ထွက်မှုကိုဘယ်ပုံပဲနည်းဆက်ကင်တွယ်ရမလဲဆိုတဲ့ပြဿနာဟာနိုင်ငံအတွက်250တွင်အဆိုးဆုံးနိုင်ငံရေးပြဿနာဖြစ်လို့လာနေပါပြီ။ EU ကနေဗြိတိန်နှုတ်ထွက်ဖို့ဥပဒေအရသတ်မှတ်ထားရရဲ့ဟာမတ်လ29ရက်ဖြစ်တဲ့အတွက်ကြောင့်လဲအချိန်ကတော့တဖြည်းဖြည်းနီးကပ်လို့လာနေပါပြီ။ခုလိုအင်္ဂါနေ့ကလွှတ်တော်ရဲ့မဲအပြတ်နဲ့ကန့်ကွက်ချက်ကိုတွေ့ရှိခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်ထရီဇာမေးကရှေ့ဆက်လုပ်ရမယ့်ခြေလှမ်းသုံးချက်ကိုချပြခဲ့ပါတယ
် First we need to confirm whether this government still enjoys the confidence of the house I believe that it does
ပထမအနေနဲ့ကျမတို့အတည်ပြုဖို့လိုတာကကျမတို့အစိုးရပေါ်လွှတ်တော်ကယုံကြည်မှုရှိသလားဆိုတဲ့အချက်ပါပဲယုံကြည်မှုရှိတယ်လို့ကျမယူဆပါမယ်ဒီညမဲခွဲဆုံးဖြတ်မှုရဲ့ကန့်ကွက်မှုအတိုင်းအတာကိုကြည်ကျင်းအားဖြင့်တခြားလူတွေလည်းဒီကိစ္စမှာဝင်ပြီးစ조사권ပေးတယ်လို့ကျွန်မထင်ပါတယ်။ဒုတိယကလွှတ်တော်အနေနဲ့ကျွန်မတို့အစိုးရဘောယုံကြည်တယ်လို့အတည်ပြုခဲ့ရင်ကျွန်မအနေနဲ့ကျွန်မရဲ့ရောင်းရင်းတွေ Ireland ရဲ့ DUP ပါတီဝင်တွေနဲ့အတိုက်ခံဝိုင်းရင်လွှတ်တော်အမတ်တွေနဲ့တွေ့ဆုံပြီးဒီသဘောတူညီမှုနဲ့ပတ်သက်လို့လွှတ်တော်ရဲ့ထောက်ခံမှုကိုရဖို့ပါလုတ်ဖို့လိုတဲ့ဆိုတာကိုသိဖို့စူးစမ်းမှာဖြစ်ပါလေတတိယအနေနဲ့ကတော့ခုလိုဆွေးနွေးပွဲတွေကထွက်လာတဲ့အဖြေတွေကိုကျမတို့အစိုးရအနေနဲ့ EU နဲ့ဆွေးနွေးမှာဖြစ်ပါတယ်လို့ဝန်ကြီးချုပ်မေကသူ့ဆန္ဒကိုချပြခဲ့တာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်က EU ကနေနှုတ်ထွက်ဖို့လူမှုသဘောထားဆန္ဒခံယူပွဲမှာမဲပေးခဲ့ကြတဲ့ဗြိတိန်နိုင်ငံသားတွေကိုလည်းဝန်ကြီးချုပ်ကခုလိုတုံ့ပြန်ခဲ့ပါတယ်
I became prime minister immediately after that referendum.
ဒီနေ့အဲ့ဒီလူလူဆန္ဒသဘောထားခံယူပွဲအပြီးဝင်ကြီးချုပ်ဖြစ်လာခဲ့တဲ့အတွက်အဲ့ဒီရလာတိုင်းပေါ့မြောက်အောင်မြင်အောင်ဆောင်ရွက်ဖို့ကကျမရဲ့တာဝန်ရှိတယ်ဆိုတာကျမခံယူပါတယ်။ဒါကြောင့်အတိုက်ခံပါဝင်အုပ်စုအားလုံးတို့ကိုကျမပြောလိုတာကဗြိတိန်နိုင်ငံသားတွေရဲ့ဆန္ဒဖြစ်တဲ့ဒီကိစ္စကိုအောင်မြင်စွာဖြေရှင်းပေးနိုင်ဖို့ကိုနားထောင်ကြပါဆိုတာပါပဲလို့ဝင်ကြီးချုပ်ထရီဇာမေးကပြောသွားခဲ့တာပါအတိုက်ခံလီဘာပါတီခေါင်းဆောင်ဂျယ်ရမီကိုဗန်ကတော့ဝင်ကြီးချုပ်ထရီဇာမေးအစိုးရပေါ်အယုံကြည်မရှိအဆိုကိုတင်သွင်းမယ်လို့လွှတ်တော်ဥက္ကဋ္ဌကိုအခုလိုအသိပေးလိုက်ပါတယ
် She cannot seriously believe that after 2 years of failure she is capable of negotiating
ဝင်ကြီးချုပ်အနေနဲ့နှစ်နှစ်ကြာမြင့်တဲ့အထိဒီကိစ္စကိုအောင်မြင်အောင်လှုပ်ဆောင်နိုင်ခြင်းမရှိခဲ့တဲ့အတွက်နိုင်ငံသားတွေအကျိုးဆက်ရှုပြီးသဘောတူညီမှုကိုနှိမ့်နှိုင်းယူနှိုင်းလိမ့်မယ်လို့သူဆက်ပြီးယုံကြည်နေတာကိုကျွန်တော်အံ့အားသင့်လို့မဆုံးပါဘူးကျွန်တော်တို့ရင်ဆိုင်နေရတဲ့အရေးကြီးဆုံးအချက်ကဒီပါလီမန်နဲ့နိုင်ငံရဲ့ယုံကြည်မှုကိုဒီအစိုးရကသူဆွန့်ရှုံးသွားပြီဆိုတဲ့အချက်ပါပဲဒါကြောင့်အစိုးရအပေါ်အယုံကြည်မရှိအဆိုကိုကျွန်တော်အနေနဲ့တင်သွင်းမယ်ဆိုတာဥက္ကဋ္ဌကြီးကိုအသိပေးလိုပါတယ
်2016ဇွန်လကပြည်လုံးချုပ်လူမှုစံတပ်ခံယူပွဲမှာထောက်ခံမဲ52ရာဂိုင်နှုန်းကန့်ကွက်မဲ48ရာဂိုင်နှုန်းနဲ့ EU ကနေနှုတ်ထွက်ဖို့ဗြိတိန်မဲဆန္ဒရှင်တွေကဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဒေါက်တာမာအင်္ဂါနေ့က Brexit သဘောတူညီမှုပေါ်မဲခွဲဆုံးဖြတ်ခြင်းမပြုမီဝန်ကြီးချုပ်ကတော့ Brexit ထောက်ခံသူလွှတ်တော်အမတ်တွေကိုသတိပေးခဲ့တာကသူ့ရဲ့သဘောတူညီမှုပယ်ချခံရရင် ဗြိတိန်အနေနဲ့ EU ကနေသဘောတူညီမှုမရဘဲနှုတ်ထွက်မဲ့အစားလုံးဝမနှုတ်ထွက်နိုင်မဲ့အခြေအနေစိုက်နိုင်နေဆိုတာပါပဲ